မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေနဲ့ရိုဟင်ဂျာရေးပါဝင်လက်ရှိပြဿနာတွေကိုဗြိတိန်ရဲ့အာရှရေးရာဝန်ကြီးနဲ့ကုလသမဂ္ဂတာဝန်ရှိသူတွေဆွေးနွေးကြဖို့ရှိပါတယ်။ရိုဟင်ဂျာတွေအတွက်ဗြိတိန်ရဲ့အထောက်ပံ့နဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိပြဿနာတွေကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံရဲ့အာရှဆိုင်ရာဝန်ကြီးတို့ဆွေးနွေးမယ်အကြောင်းဗြိတိန်နိုင်ငံသားရေးဌာနကဇွန်လ16ရက်နေ့မှာထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖြစ်ထွန်းလာစေရေးနဲ့ငြင်းချမ်းစွာဖြည့်ရှင်းချက်ရှာနိုင်ရေးဆွေးနွေးညှိနှိုင်းမှုကိုအားပေးတိုက်တွန်းနိုင်ရေးအတွက်ဗြိတိန်ကဒေသတွင်းမှာရောကမ္ဘာတစ်လွှာကမိတ်ဖက်တွင်းနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းဗြိတိန်ရဲ့အာရှရေးရာဝန်ကြီးနိုင်ဂျယ်အဒမ်စ်ကခီးစဉ်မစခင်ကြေညာချက်မှာပြောပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းထွက်ပြေးရတဲ့တိမ့်နေချီတဲ့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ကြေညာထားပေမဲ့လည်းဆင်အာနာတိမ့်မှုနောက်ပိုင်းမှာရိုဟင်ဂျာဌာနေပြန်ရေးကိစ္စကလည်းမရေမရာဖြစ်နေတာပါရှင်။